Burmese.
လာပါရှင်2019ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။မြန်မာနိုင်ငံတွင်လူခွင့်ရေးကာကွယ်ရည်တည်ပေးဖို့သည့်ရုရှားနှင့်တရုတ်ကိုနိုင်ငံတကာကဖိအားပေးကြပါသို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်မြို့တော်ကာဘူးမှာတော့အထူးခံဖုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ40သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုညနေခင်းနှာစီရမယ့်အစီအစဉ်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံနေသူတွေမြန်မာပြည်ပြန်လာရေးစီမံဆောင်ရွက်ချက်တွေမှာကိုယ့်အိမ်ကိုစောက်လို့ရမှာအလုပ်လုပ်မယ်ဆိုရင်လှုပ်အားကရမယ့်အစီအစဉ်ပါဝင်ပါတယ်
။ကမ္ဘာနိုင်ငံဒီမှာတုံးနေတဲ့ကျဲမျိုးအကောင်းစားပဲဆိုတော့အဲ့ဒီမှာနေပြီးတော့ cash for work ပေါ့သူတို့ကိုယ်တိုင်ဇဝါပေးခြင်းနဲ့ဆိုရှင်နေသားကလည်းသူတို့ရမယ်
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဖွဲ့ဝင်ဥယုလွင်အောင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးတရုတ်နဲ့ရုရှားကိုဖိအားပေးကြဖို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။အစီအစဉ်နောက်ပိုင်းမှာတော့တေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအထူးကံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တိဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့အဆက်အဆက်ရှိပါတယ်။တိုက်ခိုက်ခံရမှုကြောင့်လူ40တိဆုံးပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်တိုးလာနိုင်တယ်လို့ပြည်ထောင်စုဝန်ကြီးဌာနဒုတိယပြောခွင့်ရနူစရတ်ရာဟီမီကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကပြောပါတယ်။အသေးကံဘုံခွဲသမားတဦးရဲ့အသေးကံဘုံခွဲတိုက်ခိုက်မှုအပြင်ဘုံ၃လုံးကိုလည်းအသုံးပြုခဲ့တာလို့ IS ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီးအာခန်သမရအာရှရက်ခန်နီကလည်းတုံ့ပြန်ပြောဆိုပါတယ်။ထက်ပြန်လူမှုရေးနဲ့ယဉ်ကျေးမှုစင်တာအဆောက်အုံရဲ့မြောက်ခမ်းမှာတွစ်ဆုံဘွဲကြီးအနီးအသေးကံဘုံခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံနှလုံးတို့ဇက်တိုက်ပောက်ကွဲခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ယဉ်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency AVA ကအနည်းဆုံးသတင်းတောက်တဦးလည်းသိဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။တချိန်တည်းမှာပဲဘော့ပြည်နယ်မြောက်ပိုင်းမှာလည်းဘုံပေါက်တာကြောင့်အ ਨੇ စုံကလေး6ဦးသေဆုံးရပါတယ်။အစိုးရစန့်ကျင်ရေးစစ်သွေးကြွတွေထောင်ထားတဲ့ဘုံကိုကလေးတွေကတွေ့ပြီးကစားကြတာမှာဘုံပေါက်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်ရှင်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကစူပါမားကတ်မှာဗိုလ်တူနေကလက်လွတ်ဘုံတစ်လုံးပေါက်ကွဲခဲ့တာဟာအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သည်တွေကိုဂုဏ်ပြုတဲ့ဒီကနေ့အခမ်းအနားတစ်ခုမှာသမ္မတပူတင်ကအဲ့လိုအခိုင်အမာပြောကြားသွားပေမဲ့ဒီပေါက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာတွေကိုတော့ပြောဆိုသွားခြင်းမရှိပါဘူး။ဗိုလ်တူနေကစူပါမားကတ်မှာလက်လွတ်ပုံပေါက်ကွဲမှုကြောင့်အ ਨੇ စုံလူ73ဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေမရှိဘူးလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဒီလုပ်ရက်ကိုအသက်သေးစေရန်ကြံစည်မှုရာဇဝတ်မှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်ပြောပါတယ်ဒီဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ဘယ်သူကမှထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူ
းကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအတွက်တန်တမာရေးနည်းလမ်းနဲ့ဖြည့်ရှင်းနိုင်ရေးဆက်ပြီးဆောင်ရွက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ကပြောဆိုလိုက်ပါတယ်နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါအမေရိကန်ဆိုရရဲ့ရန်လိုတဲ့ပြောဆိုချက်တွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့ကဆွဆွဲပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားဆိုရရဲ့ပေတင်းတပ်ဒုံးကျည်အစည်းအဝေးတွေမှာအရေးပါတဲ့အခမ်းအကဏ္ဍမှာရှိနေတဲ့မြောက်ကိုရီးယားအရာရှိနှစ်ဦးကိုဒီသတင်းပါအတွင်းမှာပဲအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ ညကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းနိုင်တဲ့ပမာဏကိုကန့်တတ်ပြီးညကိုရီးယားနိုင်ငံတွင်ကိုဓမ္မမဟုတ်လေနိုင်ငံခန့်နေကန့်တတ်ကုန်စည်တွေတည်ဆောင်လေလို့တန်လျာရှိတဲ့သင်္ဘောတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးမဲ့ဆုံးဖြတ်ချက်ကိုလည်းပြီးခဲ့တဲ့တောက်ချာနေတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကတင်ညစ်တညွတ်အတည်ပြုခဲ့ကြပါတယ်ရှင်
ဆိုမာလီယာနိုင်ငံတောင်ပိုင်းမှာခရစ်မတ်ပွဲတော်အကြိုနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှာဘတ်စစ်သွေးကြွဆက်သုံးဦးသေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကဗိုလ်တူနေ့မှာပြောပါတယ်။ကီမတ်စကာယိုမြို့ရဲ့အနောက်မြောက်ဘက်မှာပြုလုပ်တဲ့အဲ့ဒီစစ်ဆင်ရေးကိုဆိုမာလီယာအစိုးရကပူးပေါင်းကူညီခဲ့တယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါတယ်။စစ်သွေးကြွ လို့ဆိုမာလီတမှုတူက VOA ကိုပြောပါတယ်ဒီတော်တွင်ပြီးခဲ့တဲ့ဩဂုတ်လကဆိုမာလီယာစစ်တပ်ထံကိုဗက်ပြောင်းခုလွန်လာတဲ့အယ်ရှာဘက်စစ်သွေးကြခေါင်းဆောင်ဟောင်းရိုဘော့ရဲ့ဖြောင်းမြတင်းသွင်းမှုကြောင့်အယ်ရှာဘက်စစ်သွေးကြအယောက်20ကျော်ဟာဆိုမာလီလုံခြုံရေးတပ်ဖွဲ့ထံမှလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကလက်နက်ချအညံ့ခံခဲ့ပါတယ်
ဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝင်မြန်မာပိုင်းစီစဉ်ရဲ့ချာတာပရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆက်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆန်ရကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ် Reuters သတင်းအေဂျင်စီရဲ့တွေ့ဆုံမင်းမြန်ကမ်းမှာအခုလိုပြောဆိုသွားတာပ
ါ Well I'd like to ask the international community to continue to work with China and Russia to persuade them to stand in the on the side of human rights protection of human rights
တရုတ်နဲ့ရုရှားတို့အနေနဲ့လူခွင့်ရေးကိုအကာအကွယ်ပေးပြီးလူခွင့်ရေးအတွက်ရည်တည်ပေးလာဖို့အတွက်နိုင်ငံတကာအတိုင်းဝန်ကဝိုင်းဝန်းဆောင်ရွက်ပေးကြဖို့တိုက်တွန်းလိုပါတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားတာပါစခိုင်းပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေရပ်တန့်ရေးရည်ရွယ်တဲ့ကုလသမဂ္ဂရဲ့အကြိုးပမ်းမှုတွေကိုတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုကြောင့်မအောင်မမြင်ဖြစ်ရပြီးနောက်မှာမြန်မာဆွေရဘက်ကပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလလူခွင့်ရေးကိုယ်စားလှယ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။စခိုင်းချင်းမျှတပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလို့အကြောင်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကိုယ်တိုင်တွေ့မြင်နေရတဲ့အဆိုးအဝါဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုခန်းစားခဲ့ချရသူတွေရဲ့မိသားစုဝင်တွေနောက်မြန်မာပြည်သူတွေအားလုံးအနေနဲ့အဖြစ်အပျက်တွေကိုသိရှိခွင့်ရှိတယ်ဆိုပြီးလဲရန်ဟီလီကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ဆက်ဆက်တဲ့ဆက်ရွက်စတဲ့နှင့်လက်ဝဲတွဲမှုနဲ့ဖန်ခံရတဲ့ Reuters သတင်းတောင်နှစ်ဦးကိစ္စအပါအဝင်မြန်မာအစိုးရဘက်ကမီဒီယာတွေအပေါ်နှိပ်ကွပ်နေတဲ့အပေါ်မှာလဲကုလအထူးကိုယ်စားလှယ်ကဝေဖန်ပြောဆိုပါတယ်။ကုလလူခွင့်ရေးကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုတရုတ်ဘက်ကဒီကနေ့တုံ့ပြန်ပါတယ်လူခွင့်ရေးအပေါ်မှာပြင်ပကဖိအားတွေထပ်ပေးနေတာကဒီပြဿနာကိုဖြေရှင်းရေးအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့ပြောဆိုတာဖြစ်ပါတယ
်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီဇင်ဘာ29မနေ့ဖြန်ကြာရင်ကယားပြည်နယ်လွိုက်ကော်မြို့မှာလူထုစကားဝိုင်းနှစ်ခုကိုတီးကြားစီပြုလုပ်မှာဖြစ်ပါတယ်။လူငယ်တွေပါဝင်တဲ့စကားဝိုင်းတစ်ခုနဲ့ဘာသာရေးကောင်းဆောင်တွေလက်နက်ကင်အဖွဲ့အစည်းကပုဂ္ဂိုလ်တွေပါဝင်တဲ့စကားဝိုင်းတစ်ခုလုပ်မယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်ဟာ2019ခုနှစ်နှစ်ဆန်းပိုင်းကစပြီးနေပြည်တော်အပါဝင်ပင်လုံမြို့ဝမ်းဝင်းမြို့နယ်မြေတိုင်ကန်ရွာစတဲ့ဒေသစုံမှာငင်းငင်းရေးစကားဝိုင်းတွေလုပ်ခဲ့တာအခုတစ်ခေါက်ဟာ၅ချိန်မြောက်ဖြစ်ပါတယ်။ရန်ကုန်မြို့ထဲမှာတမတော်ရင်တွေကိုစစ်ဆေးတဲ့ဒိဆာကြောင့်ကရင်ပြည်အမျိုးသားတွတ်တည်ပါတီ KNPP တပ်ဖွဲ့ဝင်၃ဦးနဲ့အရသာတို့ဦးအသက်ခံရတဲ့လဲဆိုတဲ့ဖြစ်ဒေသဖြစ်ပေါ်နေခြင်းမှာဒေါန်ဆန်းစုကြည်ရိုက်ကွန်မြို့ကိုနေချင်းပြန်တွားရောက်ပြီးငင်းငင်းရေးစကားဝိုင်းပြုလုပ်မှာဖြစ်ပါတယ်။ KNPP တပ်ဖွဲ့ဝင်တွေတည်ဆုံတဲ့ကိစ္စကိုတပ်မတော်ကစုံစမ်းစစ်ဆေးနေပါတယ်။ငင်းငင်းရေးဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေမှာပြည်သူလူထုရဲ့အတန်းသဘောထားတွေကိုသိနိုင်ဖို့ဒေါန်ဆန်းစုကြည်ဟာနေရာဒေသစုံကိုတွားရောက်ပြီးအခုလိုစကားဝိုင်းပြုလုပ်နေတာပါ
။နေပြည်တော်လွတ်တော်အဆောက်အအုံပေါ်မှာအဝေးထင်း drone ရဲ့လွှတ်တယ်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံခြားသားသတင်းတောက်နှစ်ဦးနဲ့မြန်မာသတင်းတောက်တဦးတို့အပေါ်နောက်ထပ်ဆွဲချက်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။လွှတ်တော်ဆောင်နေပေါ် drone ရဲ့လွှတ်တယ်မှုနဲ့ပြီးခဲ့တဲ့အောက်တိုဘာလကဖမ်းခံခဲ့ရတဲ့တူရကီသတင်းဌာန TRT ကသတင်းတောက်စင်ကာပူနိုင်ငံသားလော်ဟွန်မန်မလေးရှားနိုင်ငံသားမုတ်ချုပ်လင်းနဲ့သူတို့နဲ့အတူဖမ်းခံရတဲ့မြန်မာသတင်းတောက်ကိုအောင်နိုင်စိုးရင်မောင်းကိုလှတင်တို့ဇန်နဝါရီလ5ရက်နေ့မှာလွတ်မြောက်မယ်လို့လည်းရှင်းနေတာပြောပါတယ်။တရားမဝင်ဒရုန်းယာဉ်လွတ်တင်မှုနဲ့သူတို့အလုံးကထောင်နဲ့နှစ်လစီကြာခံနေကြရတာဖြစ်ပါတယ်။နောက်ထပ်ဆွဲချက်တွေဖြစ်တဲ့တရားမဝင်ဒရုန်းယာဉ်တင်သွင်းလာမှုလွင်မှုကြီးချက်ရေးဥပဒေချိုးဖောက်မှုဆိုင်ရာဆွဲချက်တွေကိုရုပ်သိမ်းပေးဖို့တရားလူတွေရဲ့လျှောက်ထားချက်ကိုဒီကနေ့တရားရုံးကခွင့်ပြုပေးခဲ့တာလို့ဖမ်းဆီးခံရသူတို့ရဲ့ရှေ့နေဥက္ကမောင်စောကပြောပါတယ်ရှင်
။လိုင်ဘီးရီးယားနိုင်ငံမှာကျင်းပနေတဲ့သမ္မတရွေးကောက်ပွဲရဲ့ရလဒ်တွေကိုကြာသပတေးဒီကနေ့မှာကြေညာပေးနိုင်လိမ့်မယ်လို့လိုင်ဘီးရီးယားရွေးကောက်ပွဲကော်မရှင်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားလိုက်ပါတယ်။အခုကျင်းပတဲ့သမ္မတရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမား Josh Wish နဲ့ဒုသမ္မတ Joseph Boakai တို့အဓိကရှင်ပြိုင်နေပြီးအနှစ်80အတွင်းအငြင်းညာဆုံးတဲ့ဒီမိုကရေစီအကြဆုံးလို့ဆိုနေပါတယ
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တင်ယူထိုင်တဲ့ကိုညောင်ဝင်းအောင်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာနိုင်ငံဆိုင်ရာသတင်းလာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်။အခုနှစ်ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးမျိုးကြောင့်ထွက်ပြေးသွားကြသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရပြန်လက်ခံရေးပြင်ဆင်နေတာကိုအများပြည်သူထင်သာမြင်သာဖြစ်အောင်အသိပေးထုတ်ပြန်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးမှတာဝန်ယူထားသူတွေကတော့မြန်မာနိုင်ငံအနေနဲ့လိုအပ်ချက်တွေပြင်ဆင်မှုတွေကိုစဉ်ဆက်မပြတ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်။အပြည့်စုံကိုကိုကောင်းဆိုင်ဟိန်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့အစိုးရကပြင်ဆင်ဆောင်ရွက်နေတာကိုနိုင်ငံတကာအပါအဝင်ပြည်တွင်းလေးလာဆောင်ကြည့်သူတွေထင်သာမြင်သာရှိစေဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်။စခိုင်းပြည်နယ်မြောက်ပိုင်းကနေကျန်းဆောင်ကင်စကန်တွေအပေါ်ဩဂုတ်လ25ရက်ကအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခတ်ခဲ့လို့စစ်တပ်ကနေနေမီရှင်းလင်းမှုတွေစတင်ခဲ့ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့အစ္စလမ်ဘာသာဝင်တင်းချီရှိပါတယ်။သူတို့ကိုပြန်လက်ခံရေးအပါအဝင်စခိုင်းပြည်နယ်ကလူခွင့်ရေးအခြေအနေကိုတွားလည်လာခဲ့တဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကလူခွင့်ပြန်ဝင်ကြီးဒေါက်တာဝင်းမြင့်အေးနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့အဖွဲ့အဝင်ဦးယူလွင်အောင်က VOA ကိုပြောပါတယ
်။အဓိကတော့သူတို့ဟိုတစ်ဖက်နိုင်ငံကနေပြန်ဝင်လာမယ်ဆိုတော့ဟိုမင်္ဂလာကြီးရှိရလေအဲ့ဒီအတွက်ကိုသူတို့ဟိုပြင်ဆင်မှုတွေလုပ်နေတယ်ပေါ့ပြင်ဆင်မှုတွေလုပ်နေတယ်အဲ့ဒီပြင်ဆင်မှုတွေလုပ်နေတာကကျွန်တော်ပြောတော့တချို့ကတော်တော်မပြီးသေးဘူးပေါ့လေအဲ့တော့ဟိုသူတို့ကတော့ဟိုကျွန်တော်ပြန်လာပြီးမှနောက်ထပ်ထပ်ပြီးတော့တိုးတက်မှုတွေရှိပါတယ်လုပ်နေပါတယ်လို့ပြောတယ်အဲ့တော့ကျွန်တော်တို့ကတော့အခုလိုပြင်ဆင်မှုတွေလုပ်နေရဆိုတာကိုအများပြည်သူငြိမ်းချမ်းရေးပြည်အောင်ပုံမှန်လေးလေးနဲ့အတိအပြည့်ပြပါလို့ဒါလေးကိုမြစ်တရခဏပါဗောနင်းအဲ့တော့တိုင်းရင်းသားတွေခွပြီးတိချောင်းတိုင်းရင်းသားတွေရှိတယ်သူတို့ပဲလဲအဆောက်အုံတွေစောင့်နေကြတယ်မပြီးသေးဘူးအဲ့ဒါလဲကျွန်တော်တို့ကဟိုငြိမ်းချမ်းရေးပြည်အောင်လုပ်ဖို့ပေါ့ကျွန်တော်တို့ကကြံနေကြတဲ့ပင်ကားလေးရရှိတယ်လေသူတို့ကိုလည်းအဲသူတို့ဟိုဒီသာဝတ်နေမှုခက်ခဲမရှိအောင်အကူအညီမှုတွေလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးဖို့ကြာပြရခြင်းပေါ့ဒါလေးတွေကျွန်တော်တို့ကအကြံပြုခဲ့တာပါခင်ဗျာ
လူကေပြန်ဝင်ကြီးတော်ဝင်းမြင့်အေးကလည်းဒုက္ခသည်တွေပြည်လဲလက်ခံဖို့ပြင်ဆင်မှုတွေပြုလုပ်နေတဲ့အပိုင်းတွေကိုစဉ်ဆက်မပြတ်သတင်းတွေထုတ်ပြန်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေပြည်လဲလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီဇန်နဝါရီလတတိယအပတ်ထဲမှာပြည်လဲလက်ခံတော့မှာလည်းဖြစ်ပါတယ်ဒုက္ခသည်တွေပြည်လဲလက်ခံတဲ့အခါမှာနေထိုင်ရေးစားနပ်ရိက္ခာအပြင်ဝင်ငွေရနိုင်ဖို့နီလန်းတွေကိုပါစီစဉ်ပေးထားတာကိုဒေါက်တာဝင်းမြင့်အေးက VOA ကိုရှင်းပြပါဗျ။န
ားမှာကျွန်တော်တို့ကနေပြီးတော့ဒီပြန်ဆောက်ပြီးတဲ့နေရာနားမှာဆိုတော့ဒီအိမ်ဆောက်တဲ့နေရာနားမှာသူတို့ကနေရာဆောက်မဲ့သူတို့အိမ်ပြန်ဆောက်ရမယ်နေရာနားမှာကိုပဲကျွန်တော်တို့ကနေပြီးတော့ဒီရွက်ပြင်းတဲနဲ့သူတို့ခရထားလို့ရတယ်ဒီရွက်ပြင်းတဲဆိုရလဲကမ္ဘာနိုင်ငံဒီမှာတုံးနေတဲ့တဲမျိုးအကောင်းစားပဲ။ဒါတော်တော်ကောင်းတဲ့ကိစ္စလုံးလုံးကျုံကျုံရှိတယ်ဆိုတော့အဲ့ဒီမှာနေပြီးတော့သူတို့က cash for work ပေါ့သူတို့ကိုယ်တိုင်ဓမ္မပေးခြင်းနဲ့ဆိုရှင်နေသားကလည်းသူတို့ရမယ်ဒါကျွန်တော်ကထောက်ပေးတာဟုတ်နေသားကသူတို့ရမယ်တစ်ခါလည်းရမယ်ကိုယ်ရင်းနဲ့ပုံဆောင်ရမယ်ပုံစံကြီးလည်းက ကျန်နေတာကိုကြိုက်တဲ့ပုံစံလေးတော့ပြောလို့ရသေးတယ်ဥမာပြပြတာစခိုင်းမီနဲ့ပြနေထူထောင်ရေးဒုက္ခသည်တွေပြန်လဲလက်ခံရေးအပိုင်းတွေမှာအစိုးရကပြင်ဆင်ဆောင်ရွက်နေတဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွင်အောင်ကအခုလိုတုံ့တက်လိုက်ပါတယ်ကျန်တဲ့လူခွင့်ရေးစံချိန်မီမမီဆိုတာတော့ဒီလိုလေးစီစဉ်ထားတဲ့စာရေးတော်ရေးလက်စီစဉ်ပြီးမယ်အခုဒီက
ဒါတော့မဆိုးဘူးလို့ကျွန်တော်တို့မြင်တာပေါ့လေညီမနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းတွေကိုစဉ်းစားမပြတ်စောင့်ကြည့်နေပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးမှုတွေအကြံဉာဏ်တွေပေးသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာကိုကောင်းဆန်ဟင်းပြောပြသွားတာပါရှင်
ချက်ခဲမြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုဖိအားပေးသွားဖို့လိုတဲ့အကြောင်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းကသတင်းမီဒီယာဖိနှိပ်မှုတွေအပါအဝင်အခြားကန့်သတ်မှုတွေကိုလည်းဝေဖန်လိုက်ပြီးဒါဟာတနိုင်ငံလုံးအတန်တိတ်သွားအောင်
ပြောပြမှာပါရှင
်မြန်မာနိုင်ငံကလူခွင့်ချူဖောက်မှုတွေကိုစန့်ကျင်တားဆီးပြီးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံပေါ်နိုင်ငံတကာအနေနဲ့ဖိအားတွေပေးဖို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကစစ်ဆင်နှိမ်နှင်းမှုတွေကိုရပ်တန့်စေရေးအတွက်ကမ္ဘာကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကိုတရုတ်နိုင်ငံနဲ့ရုရှားတို့ကပိတ်ပင်ခဲ့တဲ့ပေါ်တရုတ်နဲ့ရုရှားကိုဖိအားပေးဖို့လိုမယ်ဆိုပြီးတော့မစ္စယန်ဟီလီကထောက်ပြတာပ
ါ Well I'd like to ask the international community
လူခွင့်ရေးကာကွယ်ဖို့နဲ့လူခွင့်ရေးဘက်ကရပ်တည်ဖို့တွေအတွက်နိုင်ငံငါကနေပြီးတော့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုစီးရုံးလှုပ်ဆောင်သွားဖို့ကျွန်မတိုက်တွန်းချင်ပါတယ်
ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညီကောင်စီ၊ကုလသမဂ္ဂထူထူညီလာခံ၊ကုလသမဂ္ဂလူခွင့်ကောင်စီတွေမှအထူးအစည်းအဝေးတွေကျင်းပပြီးတော့နိုင်ငံတကာကနေပြီးတော့ကိုင်တွယ်ဖြည့်ရှင်းဖို့ကြိုးစားခဲ့ပေမဲ့ရုရှားနဲ့တရုတ်ပါဝင်နိုင်ငံချို့ကတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမှုကိုမြန်မာအစိုးရရဲ့ဖြည့်ရှင်းမှုကိုဆန္ဒပေးခဲ့ကြပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့စုံစမ်းရေးအဖွဲ့ကလည်းမြန်မာအစိုးရကပေးမဝင်တယ်လို့အခုဆိုလို့ရှိရင်လူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုပါမြန်မာနိုင်ငံတွင်ဝင်ရောက်စုံစမ်းခွင့်မပေးတော့ပါဘူး။ရခိုင်ပြည်မြောက်ပိုင်းမှာဒီဩဂတ်လနောက်ပိုင်းစစ်ဆင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုရိုဂျာဒုက္ခတဲ့635,000ကျော်ထွက်ပြေးဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒီလိုမျိုးဒုက္ခတွေထွက်ပြေးကြတဲ့အခြေအနေပေါ်မှာအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂအစရှိတဲ့နိုင်ငံတကာကဝေဖန်ပြစ်တင်ပြီးမယ်လို့တရုတ်နဲ့ရုရှားတို့ကတော့မြန်မာဆူရဘက်ကယက်တီပေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားတာဝန်ကြီးကဆိုရင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဆိုပြီးတော့ဆန့်ကျင်ခဲ့တယ်လို့ပဲဒီလိုလုပ်ရက်တွေဟာရလက်ကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းသတိပေးခဲ့ပါတယ်။တခိုင်မြောက်ပိုင်းကစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုတရားမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလိင်မန်းဆိုင်ရာအကြမ်းဖက်ဆော်ကားမှုမွတ်စလင်ကျေးရွာတွေကိုမီးရှို့မှုတွေရှိခဲ့တယ်ဆိုပြီးတော့နိုင်ငံတကာအစီအစဉ်စာတွေကဖော်ပြခဲ့တယ်လို့ပဲဒါဟာလူမျိုးနယ်စုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့လည်းအမေရိကန်နဲ့ကုလသမဂ္ဂအကြီးအကဲခေါင်းဆောင်တွေကသတ်မှတ်သုံးနှုန်းပြောခဲ့ပါတယ်။ဒါကြောင့်လည်းပဲလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်နဲ့ ICC နိုင်ငံတကာခုံရုံးအထိရောက်သွားနိုင်တဲ့ကုလသမဂ္ဂလူညွန့်ကောင်စီရဲ့ဆုံးဖြတ်ချက်တစုံတရာမဖြစ်အောင်လို့ရုရှားနဲ့တရုတ်နိုင်ငံတို့ဘက်ကဗီဒီယိုသုံးပြီးတော့တားဆီးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တခိုင်မြောက်ပိုင်းစစ်ဆင်ရေးတွေဟာအကြမ်းဖက်သမားတွေကိုစစ်ဆင်နဲ့စစ်ဆင်ရေးတာဖြစ်ပြီးတော့အရက်သားတွေအပေါ်မှာလူခွင့်ချူဖောက်မှုတွေရှိတယ်ဆိုတာမမှန်ကန်တဲ့အကြောင်းမြန်မာဆူရဘက်ကရောမြန်မာစစ်တပ်ဘက်ကပါငြင်းဆန်ပါတယ်။အထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဇူလိုင်လတုန်းကထုတ်ပြန်တဲ့အစီအစဉ်ကဟာမှန်ကန်မျှတမှုမရှိခဲ့ဘူးလို့လည်းမြန်မာနိုင်ငံသားရေးဘက်ကတုံ့ပြန်ထားပါတယ်။မစ္စယန်ဟီလီကတော့ဒီဖြစ်ပျက်ပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမယ်ဆိုပြီးတော့ပြောနေပါတယ်
။ There must be a fair, impartial, independent investigation. I think the families of the victims.
မမလာပြည်လွတ်လပ်မြတ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရပါမယ်။နင်နာခံစားခဲ့ရတဲ့သူတွေဘာတွေဘလို့ဖြစ်ခဲ့လဲဆိုတာကိုသူတို့မိသားစုဝင်တွေသိခွင့်ရှိပါရဲ့။ဘာတွေဖြစ်ခဲ့သလဲဆိုတာမြန်မာပြည်သူတွေသိဖို့လိုပါရဲ့။အခုဆိုရင်အစိုးဆုံးလူသားရည်တည်မှုအကျက်အတဲကိုကျမတို့ကိုယ်တိုင်မျက်မြင်ကိုယ်တွေ့မြင်နေရတာပါ။နိုင်ငံတကာအနေနဲ့ဒါဟာနောက်ထပ်အကျက်အတဲတစ်ရက်ဖြစ်တယ်လို့သာပြောနေမယ်ဆိုရင်တော့လူသားဖြစ်တည်မှုတွေမျှော်လင့်ချက်တွေကုံဆုံးစေမှာတေချာပါပဲရှင်။
မြန်မာဆူရဘက်ကရောမြန်မာစစ်တပ်ဘက်ကပါဒီဖြစ်ပျက်တွေအပေါ်မှာစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ဆေးခဲ့တာရှိပေမဲ့နိုင်ငံတကာကတော့ဒါကိုယုံကြည်လက်ခံမှုမရှိပါဘူး။ဩဂတ်လကုန်ပိုင်းအကြမ်းဖက်ပြစ်ပခတွေဖြစ်ပြီးတဲ့နောက်တလအတွင်းမှာပဲရိုင်ဂျာ6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နယ်စည်းမခြားဆောင်များအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြစ်ပခသတင်းကိုလိုက်နေတဲ့ရိုက်တာသတင်းတောက်2ဦးဖမ်းဆီးခံခဲ့ရတာအပါအဝင်မြန်မာဆူရအနေနဲ့သတင်းမီဒီယာတွေကိုပိတ်ဆို့တားဆီးတာတွေအပေါ်မှာလည်းမစ္စယန်ဟီလီကဝေဖန်သွားပါတယ်။
What's really troubling is that once you prevent the media from reporting on what they see, that you are actually putting a national gag
ဝယ်ရမှာရင်းနေသူတို့မြင်တွေ့တာတွေပေါ်မှာရေးသားဖို့ကြားတာတွေကိုတားမြစ်တယ်ဆိုတာတနိုင်ငံလုံးတိတ်သွားအောင်လို့ပါဇက်ပေါက်ပိတ်လိုက်တာနဲ့အတူတူပါပဲဒီနေ့နောက်တွင်နေနေသူတို့မြင်တွေ့သမျှရေးသားဖို့ပြဖို့ဆိုတာအမတန်မှကိုအန်ရဲ့ကြီးသွားစေပါတယ်အကျိုးဆက်ကတော့အများပြည်သူကထိခိုက်စေမှာပါလွတ်လပ်စွာပြောဆိုခွင့်မရှိတော့တာပါ မစ္စယာဟီလီကိုပြည်ဝင်ခွင့်မပေးဘဲနဲ့သူနဲ့ပူးပေါင်းဆွမ်းမှုရပ်တန့်မယ်ဆိုပြီးတော့မြန်မာစစ်အကကုလသမဂ္ဂကိုအကြောင်းကြားထားတယ်ဆိုတဲ့တချိန်ထဲမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းကလုတ်ခဲ့တဲ့ကုလသမဂ္ဂထူထူညီလာခံမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြန်ထားရေးအပါအဝင်ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဆုံးဖြ
နဲ့ ရုရှားကို နိုင်ငံတကာ အနေနဲ့ ဖိအားပေးဖို့ မြန်မာ လူ့အခွင့်အရေးဆိုင်ရာ ကုလသမဂ္ဂ ကိုယ်စားလှယ်က တိုက်တွန်းခဲ့တာနဲ့ ပတ်သက်လို့ မြန်မာ နိုင်ငံ လူ့အခွင့်အရေး ကိစ္စနဲ့ ပတ်သက်လို့ ပြင်ပက အနေ ဖိအားပေးတာဟာ အလုံးမဖြစ်နိုင်ဘူးလို့ တရုတ်နိုင်ငံဘက်က တုံ့ပြန်လိုက်ပါတယ် ဒီလို ဖိအားပေးခြင်းဟာ ဘသူ့ကိုမှ အကျိုးမဖြစ်စေဘဲ အခြေအနေတွေပဲ ပိုပြီးရှုပ်ထွေးဖို့ ဖြစ်လာခြင်းရှိတယ်လို့ တရုတ်နိုင်ငံသားရေး ဝန်ကြီးဌာန ပြောခွင့်ရ အမျိုးသမီး ဟွာချူရင်က ပုံမှန် သတင်းစာ ရှင်းလင်းပွဲအတွက်မှ အခုလို ပြောသွားတာပါ
那么外部在人权问题上施加压力、无助于缓和形势、解决问题，可能反而会使问题呢更加的。卢坤英呢，不得了，边巴啊，PR被上月的哈，这个呢，撇清一个，套股么，确实吧不，不必要的，手推端来嘛的。但哈，你们那个对哟，印尼境内呢，那个那个台湾对吧，就么撇吧不，大家，你们那个你呢，都觉得那个，果然撇清呢，你呀嘛，套股撇些不。 边把人家女，边把破事女呢，边把女包裹的乌金子女呢，对着网上呢文件底下个，判例被内部起码秒了嘛嘞。
对，有那罗莎那个女哈，也是所有的小马嘞。 မြန်မာနိုင်ငံလူ့ခွင့်ရေးနဲ့ပတ်သက်လာရင်ဒါဟာပြည်တွင်းရေးကိစ္စဆိုပြီးစတင်ခဲ့ဘူးပါတယ်အခုလိုဟင်ကြားကိစ္စမှာလည်းမြန်မာအစိုးရကိုစာနာပြပြသလိုကုလသမဂ္ဂမဲခွဲဆုံးဖြတ်ချက်တွေမှာလည်းမြန်မာနိုင်ငံဘက်ကရှိနေတာပါဒါကြောင့်လည်းမြန်မာနိုင်ငံလူ့ခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေမှာထောက်ခံပါဝင်လာစေရေးနိုင်ငံတကာအနေနဲ့ဖိအားပေးဖို့ဆိုပြီ
ရှင်ခင်ဗျနှစ်သစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလုံခဲ့တဲ့နှစ်ပေါင်း၄00လောက်ကဘာဘီလွန်ဒေတာကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းဘာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းဆုံးလာကြတာပါနှစ်သစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာယူမှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မလို့တော်ရရှင်တွေရောဒီနှစ်သစ်အတွက်ဘ င်ဒဲအလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်နောက်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျ
ပြည်ဝအမေရိကန်တန်ရက်တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုကျမတို့ရဲ့ဒီတချင်းတေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့ Scientist ဆိုင်ရဲ့ December 2ရက်ခင်းဆိုတဲ့တချင်းနဲ့ဖြောပြပေးပါရစေရှင်။
song ya na tin de che aku lo lu me lue ta pwe pwe cha de che yau la di ye cha ro le ye me ya le ve la kwe ge cha de ye ta na na le ke min de di ya ye amat ti ya ne ya ha ma koi ge achai manaun de ge ka ya bala de se jana ne ke ye lwan ta ye amat ya ne ya ha saum chain ye nwe u ma pyaung ye ta kaw ya bala de se jana ne ke
ဒီဇင်ဘာနေ့ကင်းကိုနားဆင်ခဲ့ကြရပါရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့
ပါမီစ.voanews.com ကနေပြီးတော့လဲနားဆင်နိုင်ပါတယ်ကျမတို့အခုအတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပြင်းအရှာဆက်ဆက်တဲ့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်ဗီဒီယိုရဲ့နေ့စဉ်TVအစီအစဉ်ကိုလဲကြည့်ရှုနိုင်ကြပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တင်းဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့ဆက်ဆက်ရှိပါတယ်။ တိုက်ခိုက်ခံရတာကြောင့်လူ40တိစုံပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်ဒေါ်လာနှိုင်းသေးတယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနူးဆရက်ရာဟီမီကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းအစ္စလာမ်ရဲ့အစွန်ရောက် ISIS တွေကိုဂုံးပြုတဲ့ဒီကနေ့အခမ်းအနားမှာသမ္မတဘူတင်ကအဲ့ဒီလိုအခိုင်အမာပြောဆိုသွားပြီမဲ့ဒီပောက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာတွေကိုတော့ပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကစန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ရိ ကျွန်တော်တို့ကလည်းမြန်မာနိုင်ငံရဲ့အမျိုးသားလူအခွင့်အရေးရှိရတဲ့ကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုတွေကြောင့်မအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာကုလအထူးကိုယ်စားလှယ်ကအခုလိုတိုက်တွန်းလာဖြစ်ပါတယ်။
ကြာသပတေးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်ပြပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့လင်းနတ်ရင်ဂတ်ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်
This program has come to you from the Voice of America, Washington.
from Washington.